ပါကစ္စတန်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့မှာတိထံတဲ့မုတ်တုံမိုးကြောင့်ရုတ်တရက်ရေကြီးခဲ့လို့သေဆုံးသူ200ကျော်သွားပါပြီ။ထိခိုက်ဒဏ်ရာရသူများနဲ့ချီရှိပြီးတော့ထောင်ထဲချီဟာလဲအိုးမဲ့အိမ်မဲ့ဖြစ်နေကြပါရယ်။ပါကစ္စတန်မှာသေဆုံးတဲ့သူ130လောက်ရှိနေပြီလို့ပါကစ္စတန်တာဝန်ရှိသူတွေကစနေနေ့ရုံးကထုတ်ပြန်ပြောကြားပါရယ်။သေဆုံးသူအများစုကပျို့ကျတဲ့အိမ်ခေါင်မိုးတွေပြီလို့ဖြစ်တယ်လို့ပြောပါရယ်။တောင်တင်နေကြတဲ့သူတွေကိုလည်းလုံခြုံတဲ့နေရာကိုပြောင်းရွှေ့ပေးနိုင်ဖို့ကယ်ဆယ်ရေးတွေကိုရဟတ်ရင်တွေလှေတွေနဲ့အစိုးရကဆေးလွှတ်ထားပါရယ်။မိုးအကြီးကျယ်ရွာပြီးရေကြီးလို့နိုင်ငံတော်ဝန်ကအိမ်ပေါင်း4000လောက်ဟာတပိုင်းတစ်ပြက်ဒါမှမဟုတ်ရင်လုံးဝပြိုကျကုန်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။အိန္ဒိယနိုင်ငံမြောက်ပိုင်းပြည်နယ်တွေမှာလည်းအလားတူရေကြီးနေပြီးတော့သေဆုံးတဲ့သူဟာ100ကျော်သွားပါပြီ။မြောက်ပိုင်းဒေသတွေကမြို့တွေရွာတွေကိုရေတွေလွှမ်းခဲ့လို့တာဝန်ရှိသူတွေကအရေးပေါ်အခြေအနေထုတ်ပြန်ထားပါရယ်။နှစ်ပေါင်း20အတွင်းအဆိုးဆုံးရေကြီးမှုဖြစ်တယ်လို့အိန္ဒိယအစိုးရအုပ်ချုပ်တဲ့ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်ဝန်ကြီးချုပ်အိုမာအဗ်ဒူလာကပြောပါရယ်။အဲ့ဒီဒေတာဘက်မှာရွာပေါင်းထောင်နဲ့ချီရေအောက်ရောက်နေတယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။တင်းငွေတွေနေကစပြီးတော့တဖြည်းဖြည်းရေတွေပြန်ကျသွားလိမ့်မယ်လို့မိုးလေဝသဆိုင်ရာတာဝန်ရှိသူတွေကတော့ခန့်မှန်းထားပါရယ်ရှင်။